အမေရိကန်နိုင်ငံဟာလွန်ခဲ့တဲ့အနှစ်20ခန့်နဲ့ဆိုင်ရင်အခုပိုးပြီးတော့လုံခြုံစိတ်ချမှုရှိနေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Lloyd Austin က VOA ကိုပြောကြားခဲ့ပါတယ်
။ Oh, if you just look at the capabilities that have evolved since 2000.
ကမ္ဘာတစ်လောချင်းချောက်မှုမျိုးစုံအတွက်ကျွန်တော်တို့ရဲ့အချက်နဲ့စုဆောင်းနိုင်မှုနဲ့ဆန်းစစ်နိုင်မှုခြေရာကလက်နိုင်မှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့ဆန်းဆောင်နိုင်မှုဟာအဲ့ဒီ2000ခုနှစ်ကစကြည့်ရင်အခုအချိန်မှာဘယ်လောက်ကြီးကြီးမားမားတိုးတက်ပြောင်းလဲနေတယ်လဲဆိုတာကိုတွေ့နိုင်ပါတယ်။တိုက်ခိုက်နိုင်စမ်းကလည်းတိတ်ကိုထိမှလာတာပါ။အစိုးရတည်းရဲ့အတွက်အရေးအကြီးဆုံးကတော့တရင်အချက်နဲ့မျှဝေတာပူးပေါင်းဆောင်ရွက်တာနဲ့ပြည်ပကဖြည့်ရှင်းတာတွေကိုတိတ်ကောင်းကောင်းလုပ်နိုင်ခဲ့ပြီဖြစ်တဲ့အတွက်အခုချိန်မှာကျွန်တော်တို့တွေပို့ပြီးတော့လုံခြုံစိတ်ချမှုရှိတယ်လို့ပြောနိုင်ပါကြောင်းကာကွယ်ရေးဝန်ကြီးကပြောသွားတာပါ။အခု 9/11 စက်တဘာ17ရက်နေ့ဆက်ပြီးနှစ်ပတ်လည်နေ့မှာအမေရိကန်နိုင်ငံရဲ့လုံခြုံမှုအနေအထားနဲ့ပတ်သက်ပြီးအမေရိကန်စစ်ဌာနချုပ်ပန်တဂွန်ရဲ့ VOA သတင်းတာဝန်ခံကာလော့ဘက်ရဲ့နေမြန်းချက်ကိုပြန်လည်ဖြေကြားလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာ2000ခုစက်တဘာ17ရက်နေ့ကနယူးယောက်ပင်ဆယ်ဗေးနီးယားဗာဂျီးနီးယားပြည်နယ်တွေမှာအတိုက်အခိုက်ခံရတာကြောင့်လူပေါင်း3000လောက်အသက်ဆုံးခဲ့ရတာဖြစ်ပါတယ်။ 9/11 တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်လေလာသူနဲ့ပညာရှင်တွေကအမေရိကန်ပြည်ထောင်စုဟာ 9/11 အလွန်ကာလမှာအရင်အချိန်ကာလတွေနဲ့အလားတူအခြေအနေမျိုးကိုဘယ်တော့မှပြန်ရောက်တော့မှာမဟုတ်ဘူးလို့သုံးသပ်ပြောဆိုခဲ့ကြတာဖြစ်ပါတယ်။